မြန်မာစစ်တပ်ရဲ့ကျူးလွန်မှုနဲ့ပတ်သက်ပြီးတော့စစ်တမလအကုန်မှာကျင်းပမဲ့ပြဿနာကထွေထွေညီလာခံမှာဒီမြမရေးအဆင့်မြင့်တီးတတ်ထူးဆွေးနွေးပွဲကိုတာဝန်ယူပြုလုပ်ဖို့ရှိတဲ့အကြောင်းပြည်နယ်ငွေကြေးဝင်ကြီးအသစ်ဖြစ်တဲ့ဂျာမီဟန်ကအင်္ဂါနေ့တုန်းကပြည်ထောင်စုတော်မှာပြောခဲ့ပါတယ်။မကြာခင်သွားဖို့စီစဉ်ထားတဲ့သူ့ရဲ့မြန်မာပြည်ခီးစဉ်တွင်မြန်မာစစ်ကောင်းဆောင်တွ ဝင်ကြီးတက် Jeremy Hunt ကိုမြမအရေးနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကဝိုင်းဝန်းမေးခွန်းထုတ်ခဲ့ကြပါတယ်။အထူးသဖြင့်ဩဂုတ်လနောက်ဆုံးပတ်ကထုတ်ပြန်ခဲ့တဲ့မြမနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုလွှတ်တော်အမတ်တွေကမေးမြန်းရမှာဝင်ကြီး Hunt ကအခုလိုတုံ့ပြန်ဖြေဆိုခဲ့ပါတယ်။
The situation in Burma Myanmar remains.
မနက်ငယ်ကချင်းမီဟာတကယ်ကိုစိုးရင်ဝယ်ရာဖြစ်ဆက်ပြီးတော့ရှိနေပါတယ်။ဩဂုတ်လ29ရက်နေ့ကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာမှာမြန်မာစစ်တပ်ကိုစစ်ရာဇဝတ်ကျူးလွန်မှုလူသားစုအပေါ်ရာဇဝတ်ကျူးလွန်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေအတွက်တရားစွဲဆိုဖို့ဖော်ပြထားပါတယ်။အဲ့ဒီလိုပြင်းထန်လာတဲ့ဆွတ်ဆွဲချက်တွေရင်ဆိုင်နေရတဲ့ဘယ်နိုင်ငံမျိုးမဆိုကိုကိုကိုလူသားဆန်တဲ့ကျန်တာတရားစိတ်ရှိတယ်လို့တတ်မလို့မရပါဘူး။
လုံခြုံရေးကောင်စီမှာမြန်မာအရေးအဓိကကင်တွယ်နေတဲ့ဗြိတိန်နိုင်ငံအနေနဲ့မြန်မာစစ်ကောင်ဆောင်တွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့ပြက်ကွက်ခဲ့ကြောင်းဗြိတိန်လွှတ်တော်အမတ်တွေကဆွေးနွေးပွဲမှာဝေဖန်ထောက်ပြခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဝင်ကြီး Hunt ကအခုလိုဖြေကြားခဲ့ပါတယ်။
The UK has a special responsibility as the pen holder. I intend to be convening a high level meeting. ဒီနေ့ငါဟာ
pen holder ဖြစ်ဒုတာဝန်ရှိတဲ့နိုင်ငံအနေနဲ့ဒီလကုံကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံပြင်ပမှာမြန်မာနိုင်ငံရဲ့အစိုးရဆွေးနွေးပွဲကိုတာဝန်ယူပြီးတော့ကျင်းပဖို့ကျွန်တော်တို့စီစဉ်ထားပါတယ်။ဒါပေမဲ့ ICC နိုင်ငံကပြစ်မှုခုံရုံးပို့ရေးဖြစ်လာဖို့ကတော့လုံခြုံရေးကောင်စီရဲ့အဆုံးဖြတ်ချက်ပေါ်မှာပဲမူတည်နေပါတယ်။အခုချိန်မှာ ICC ကိစ္စကိုလုံခြုံရေးကောင်စီမှာအများသဘောတူညီချက်ရဖို့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ဗြိတိန်နိုင်ငံအနေနဲ့မြန်မာအစိုးရကိုဖိအားပေးဆက်ဆံသင့်သလားဆိဆက်ညှိနှိုင်းတဲ့နီးလန်းနဲ့ဆက်ဆံသင့်သလားဆိုတဲ့လွှတ်တော်အမတ်တဦးရဲ့မေးခွန်းကိုတော့သူကအခုလိုဖြေကြားခဲ့ပါတယ်။
But I think it's very important in all our dealings with the Burmese regime.
မြန်မာစစ်အနေနဲ့ဆက်ဆံရေးနိလမ်းမှန်မှအရေးကြီးပါတယ်။သူတို့ကျူးလွန်ခဲ့တဲ့လောရက်တွေဟာလက်ခံနိုင်ပွဲမရှိဘူးဆိုတာသူတို့နားလည်ထားပါတယ်။ဗြိတိန်ပါဝင်ဥရောပသမဂ္ဂကနေပြီးတော့လွန်ခဲ့တဲ့လနိုင်ငံတုန်းကမြန်မာစစ်တပ်တာဝန်ရှိသူ5ဦးကိုတဦးချင်းပြစ်မှတ်ထားပိတ်ဆို့ရေးယူခဲ့ပါတယ်။ဒီသမဂ္ဂပို့ပြီးတော့ရေးယူလုပ်ဆောင်တင်တာတွေလိုအပ်နေပါတယ်။
တနင်္လာနေ့ကထောင်တန်ခုနှစ်နှစ်စီချမှတ်ခံရတဲ့ writer သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အခြေအနေကိုလည်းဗြိတိန်အစိုးရအနေနဲ့အလွန်မဲဆိုးရိမ်မကင်းဖြစ်မိကြောင်းနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာဒီကိစ္စကိုမြန်မာအာဏာပိုင်တွေနဲ့တီးခြားဆွေးနွေးမှာဖြစ်ကြောင်းဝင်းဂျီဟန်ကပြောပါတယ်။ဗြိတိန်နိုင်ငံအနေနဲ့မြန်မာစစ်ကောင်းဆောင်တွေ ICC တည်ရေးကုလသမဂ္ဂမှာညွန်ပေါင်းမဟာမိတ်အဖွဲ့တိစောက်ပြီးဆောင်ရွက်ဖို့အခြေအနေရှိမရှိလွှတ်တော်အမတ်တဦးကမေးမြန်းရမှာတော့
And I think we have two priorities in this situation which is
ဘုညာချက်တဲ့မှာဥပဒေပြောင်းရမယ်အဆင့်20ရှိတယ်လို့ကျွန်တော်မြင်ပါတယ်လူသားချင်းဆိုင်ရာဘေးဒုက္ခကပ်ဆိုးကိုဖြေရှင်းဖို့နဲ့တရားမျှတမှုရဖို့ဥပဒေနဲ့အညီအရေးယူဆောင်ရွက်ဖို့ဖြစ်ပါတယ်ပထမချက်အတွက်ဒုက္ခသည်တွေနေရက်ကိုလုံးလုံးချုံချုံနဲ့ပြန်နိုင်ရေးဖြစ်ပါတယ်ဒီအတွက်ပြဿနာသိမ့်မရှိဘူးဆိုပေမဲ့နိုင်ငံနေဆက်မှာဖြစ်နေတဲ့လူသားချင်းဆန္ဒမှုဆိုင်ရာအခြေအနေဖြစ်တဲ့အတွက်သိပြီးတော့အရေးကြီးပါတယ်ဒုတိယချက်ကတော့ပြစ်မှုကျူးလွန်သူတွေတရားဥပဒေကိုရင်ဆိုင်ရမယ်ဆိုတာတေချာအောင်လုပ်ရမှာပါဒါပေမဲ့ဒီလိုဖြစ်လာဖို့ကခက်ခဲတဲ့ခီးရှည်ကြီးကိုတွားရအောင်ပါ။
ဒါအပြင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခွင့်ရခဲ့မယ်ဆိုရင်သူတင်ပြမယ့်အချက်တွေကိုလည်းအထက်လွှတ်တော်မှဝင်းကြီးဟန်ကအခုလိုပြောသွားပါတယ
်။ I hope to meet Aung San Suu Kyi. I think I probably expressed the disappointment.
ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုကျွန်တော်မျှော်လင့်ထားပါတယ်။သူ့အနေနဲ့ဆန်ပြူထိုက်အောင်မလုပ်နိုင်ခဲ့တဲ့အပေါ်မှာဗြိတိန်ဆိုရနဲ့အထက်လွှတ်တော်ကစိတ်ပျက်မှုတွေနဲ့ပတ်သက်ပြီးသူ့ကိုအသေးချာပြောပြမှာပါ။ကျွန်တော်တို့တော်တော်များများကသူ့ကိုနှစ်ပေါင်းများစွာလေးစားခဲ့ကြတာပါ။သူ့အနေနဲ့ဆောင်ရွက်နိုင်မယ်လို့လည်းမျှော်လင့်ခဲ့ကြပါတယ်။အဓိကအရေးကြီးတဲ့ချက်ကသူ့အနေနဲ့မြန်မာမျိုးချေဝါဒီရဲ့လမ်းကိုလိုက်မလား။ဒါမှမဟုတ်နိုင်ငံသားအလုံးကိုစံချိန်စံနှုန်းနဲ့အညီအရေးတူဆက်ဆံဖို့ခွင့်လန်းရှိတယ်ဆိုတာကိုအသိမှတ်ပြုမလားဆိုတာရွေးချယ်ရမှာဖြစ်ပါတယ်။
သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာစစ်ကောင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်နဲ့ပါတွေ့ဆုံဖို့နဲ့လက်တွေ့အခြေအနေမှာဘာတွေဖြစ်နေတယ်ဆိုတာသူကိုယ်တိုင်သွားကြည့်ဖို့အရေးကြီးကြောင်းဗြိတိန်နိုင်ငံသားဝင်ကြီးတက် Jeremy Hunt ကဗြိတိန်အထက်လွှတ်တော်မှာပြောဆိုသွားပါတယ်ရှင်။